ရခိုင်အကြံပေးကော်မရှင်ဥက္ကဋ္ဌကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းကိုဖီအာနန်ဟာဒီကနေ့မှပဲမြန်မာနိုင်ငံကိုရောက်ရှိလာပြီးတော့မကြသေးခင်ကအကြမ်းဖက်တိုက်ခိုက်မှုတွေကြုံခဲ့ရတဲ့မောင်တော်ဒေသအပါအဝင်ရခိုင်ပြည်နယ်ကိုသွားရောက်ဖို့ရှိနေပါတယ်။မောင်တော်ဒေသမှာတိုက်ခိုက်မှုတွေကြုံခဲ့ရပြီးတဲ့နောက်တပ်မတော်ရဲ့စစ်စင်ရေးတွေမှာလူအခွင့်ရေးချုပ်ဖောက်မှုတွေရှိနေတယ်လို့သတင်းတွေထွက်ပေါ်နေချိန်မှာပဲရခိုင်အကြံပေးကော်မရှင်ဥက္ကဋ္ဌအဖြစ်မြန်မာနိုင်ငံကိုဒုတိယအကြိမ်ရောက်ရှိလာတာလည်းဖြစ်ပါတယ်။အဖြစ်ဆုံးကတော့ဆက်သွယ်မေးမြန်းထားတဲ့ VOA မြန်မာပိုင်းသတင်းထောက်ကိုထက်အောင်ကတင်ပြပေးမှာပါ။
ဟုတ်ကဲ့ကောင်းပါပြီခင်ဗျာရခိုင်အကြံပေးကော်မရှင်ဥက္ကဋ္ဌမစ္စတာကိုဖီအာနန်ဟာပြပခဖြစ်ပွားရာရခိုင်ဒေသကလူမှုအတိုင်းအဝန်းနေအပါဝင်ဒေသတွင်းပတ်ပေါင်းစုံကရက်ဖက်လူအဖွဲ့အစည်းခေါင်းဆောင်တချို့နဲ့ပါတွေ့ဆုံဖို့မြန်မာပြည်ကိုဒီကနေ့မှပဲရောက်ရှိလာပါတယ်ဒါဟာကော်မရှင်ဥက္ကဋ္ဌဖြစ်လာရောက်တဲ့သူ့ရဲ့ဒုတိယမြောက်ခီးစဉ်လည်းဖြစ်တာပါဒီတစ်ခေါက်ခီးစဉ်မှာတော့ပြီးခဲ့တဲ့လအတွင်းပြိပခဖြစ်ပွားခဲ့တဲ့မောင်တော်မျိုးနဲ့ရခိုင်ပြည်နယ်အတွင်းကမျိုးတချို့ကိုလည်းတွားရောက်ဖို့ရှိတယ်လို့ရခိုင်ကြံပေးကော်မရှင်အဖွဲ့ဝင်တဦးလည်းဖြစ်ရခိုင်စာပေနဲ့ယဉ်ကျေးမှုအဖွဲ့ရဲ့ဥက္ကဋ္ဌလည်းဖြစ်တဲ့ဒေါက်ကင်စတော့တင်ကပြောပါရင
်စစ်တွေလည်းတွားစရာရှိပါတယ်စစ်တွေမောင်တော်ပေါ့နော်နောက်ညေဘုံနောက်ပြီးတော့မြောက်ဦးကျမတို့နောက်ပြီးတော့ညေပြည်တော်ပေါ့နော်အဲ့ဒီခေတ်ကရှိပါရှင
့်ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းလည်းဖြစ်ငြိမ်းချမ်းရေးနိုဘယ်ဆုရှင်လည်းဖြစ်တဲ့မစ္စတာအာနန်ဟာမနေ့ပြန်ပုတ်တူးနေမှာတော့ကော်မရှင်အဖွဲ့ဝင်တွေနဲ့တွေ့ဆုံမှုရှိသလိုရခိုင်ပြည်နယ်အတွင်းကနှစ်ဖက်အတိုင်းအဝန်အဖွဲ့အစည်းတွေနဲ့လည်းရန်ကုန်မြို့မှာတွေ့ဆုံမှုရှိပါတယ်။အဲ့ဒါပြင်တော့ရခိုင်ပြည်နယ်ကိုတွားရောက်လေ့လာမှာဖြစ်ပြီးအဲ့ဒီနောက်မှာတော့နေပြည်တော်မှာဒေါက်တာဆန်းစုကြည်နဲ့ရောအစိုးရထိပ်ပိုင်ခေါင်းဆောင်တချို့နဲ့ပါတွေ့ဆုံမှုရှိတယ်လို့ Talking Sorting ကပြောပါတယ
်။မနေ့ပြန်မှာစပြီးတော့မှကျွန်တော်တို့တွေ့ကြမှာပါ။ပြီးတော့ရန်ကုန်မှာလည်းဒီအသင်းအဖွဲ့တွေအကုန်လုံးနဲ့ဘာနော်နှစ်ဖက်အဖွဲ့အစည်းတွေနဲ့လူငယ်အဖွဲ့အစည်းတွေနဲ့နှစ်ဖက်အဖွဲ့အစည်းတွေနဲ့တွေ့မှာပါရန်ကုန်မှာအဲရခိုင်ခရီးစဉ်ကပြန်လာတဲ့အခါမြေပြည်တော်ခရီးစဉ်မှာလည်းအကုန်လုံးထိပ်တန်းကောင်းစွာနဲ့တွေ့ဖို့ရှိပါတယ်ရှင်ဟုတ်ကဲ့
ဟုတ်ကဲ့ဆိုတော့ဒေါက်ဆန်းစကြည်နေတော့တွေ့ဖို့ရှိပါလားခင်ဗျာ
အိုးတွေ့ဖြစ်မယ်လို့ထင်ပါတယ်ရှင
်မစ္စတာအာနမရောက်ခင်ပြီးခဲ့တဲ့သတင်းပတ်နှစ်ပတ်အကြာမှာရခိုင်ကြံပေးကော်မရှင်အဖွဲ့အနေနဲ့ရခိုင်ပြည်နယ်ကိုတွားရောက်လေ့လာခဲ့ပါသေးတယ်ဒါပေမဲ့အဲ့ဒီတစ်ချိန်မှာတော့လုံခြုံရေးအခြေအနေကြောင့်ပြိပခဖြစ်ပွားရာမောင်တော်မျိုးကိုတွားရောက်လေ့လာခွင့်တော့မရခဲ့ပါဘူးရခိုင်ပြည်နယ်အစိုးရပြောရေးဆိုခွင့်ရပုဂ္ဂိုလ်လည်းဖြစ်စီပင်တရားရေးဝင်ကြီးလည်းဖြစ်တဲ့ဦးမင်းအောင်ကတော့ကော်မရှင်အနေနဲ့ဒီတစ်ခေါက်မှာရခိုင်ပြည်နယ်ကိုလာရောက်လေ့လာနိုင်တယ်လို့ပြောပါတယ
်။ဘေးမှာပါရင်တော့သွားလို့ရပါတယ်။အခုကဘာမှမဖြစ်နေတာမရှိဘူးလေ။အဲ့ပြီးတော့အထွေထူးကြီးဒီပြည်သူတွေနဲ့နေပြီးတော့ကြည်ကြည်ပြဿနာကြီးတွေရှိနေတာမျိုးတော့မရှိဘူးလေကျွန်တော်တို့။တို့သင်းပါရင်သွားလို့ရတာပေါ့ဟာ
။မစ္စတာကိုဖီအာနန်ဟာပြီးခဲ့တဲ့စက်တင်ဘာလအတွင်းမှာပဲရခိုင်ပြည်နယ်ကိုသွားရောက်လေ့လာခဲ့ပါတယ်။ရခိုင်ကြံပေးကော်မရှင်မှာနိုင်ငံတကာကပုဂ္ဂိုလ်တွေပါဝင်နေတဲ့အတွက်နိုင်ငံရဲ့အချုပ်အခြာအာဏာထိပါနိုင်တယ်ဆိုပြီးဝေဖန်မှုတွေရှိခဲ့ပေမဲ့လို့ကော်မရှင်ရဲ့အကြံပြုချက်တွေဟာနှစ်ဖက်အတိုင်းအဝန်ရဲ့တင်းမာမှုတွေကိုလျှော့ချပေးပြီးဖွံ့ဖြိုးတိုးတက်ရေးကိုသာရှေ့ရှုသွားမှာဖြစ်တယ်လို့မစ္စတာအာနန်ကကတိပြုပြောဆိုထားပါတယ်။ရခိုင်ကော်မရှင်အဖွဲ့ကိုနိုင်ငံတော်အတိုင်းအမြံဝင်ကြီးဌာနနဲ့ကိုဖီအာနန်ဖောင်ဒေးရှင်းတို့ပူးပေါင်းကနည်းနည်းရှုပ်ထွေးပြီးအတင်းဆောင်မခံတဲ့ရခိုင်ပြည်တွင်းကပြိပခါတွေကိုညှိနှိုင်းအပြေရှာဖို့ဆိုတဲ့ရည်ရွယ်ချက်နဲ့ Oculus အတွင်းကဖွဲ့စည်းထားတာဖြစ်ပါတယ်ဒီကော်မရှင်ဟာရခိုင်ပြည်နယ်အတွင်းမြေပြင်အခြေအနေကိုကွန်စတန်လေ့လာပြီးတဲ့နောက်တွေ့ရှိချက်တွေကို၁၂လအတွင်းအစိုးရထံအစီရင်ခံစာတရက်တင်သွင်းရမှာဖြစ်ပြီး၈နှစ်ဆံမှာလည်းဂျာပြက်အစီရင်ခံစာတရက်တင်သွင်းလိမ့်မယ်လို့မျှော်လင့်ရပါတယ်ခင်ဗျာ